နိုင်ငံလုံးလျှက်စစ်ကအာ3ဆွဲနိုင်ရေးစီမံကိန်းကို2014ကချမှတ်လိုက်ချိန်မှာရက်စစ်မီးရတဲ့အိမ်တော်စုဥယေဟာ30ရာခိုင်နှုန်းတောင်မရှိပါဘူးအိမ်တော်စု10သန်းကျော်မှာ3သန်းကျော်သာလျှက်စစ်မီးသုံးနိုင်ပါတယ်2014အောက်တိုဘာမှာရက်စစ်ဥပဒေပြဋ္ဌာန်းပြီးအကြီးစားအလတ်စားအသေးစားရက်စစ်ဓာအားပေးစက်ရုံနဲ့ဓာအားလိုင်းတိုးချဲ့တည်ဆောက်လိုက်တော့မှာအိမ်တော်စု40ရာခိုင်နှုန်းနီးပါးလျှက်စစ်ဓာအားသုံးနိုင်ပါတယ်ဒီနေ့ထဲမှာအိမ်တော်စု50ရာခိုင်နှုန်းလျှက်စစ်ဓာအားရရှိမယ်လို့လက်ရှိအစိုးရကမျှော်လင့်နေပါတယ်လာမယ့်ဆယ်နှစ်အတွင်းတပြည်လုံးလျှက်စစ်ဓာအားသုံးနိုင်ရမယ်လို့ရည်ရွယ်ထားပါတယ်နိုင်ငံတော်ဓာအားကွန်ရက်ကတစ်ဆင့်ပြန်ပြူတာရှိသလိုအပိသဓာအားလိုင်းစနစ်သုံးပြီးဒေသဆိုင်ရာကိုပြန်ပြူတာလည်းရှိပါတယ်ဒီအစိုးရလက်ထက်မှာရေအားလျှက်စစ်ကိုဦးစားပေးပြီးမယ်နောက်ပိုင်းမှာတဘာဝတန်းဝင်ကြောင်မီတွေးနဲ့နေအောင်ကြီးသုံးဓာအားပေးစနစ်တွေကိုအသုံးပြုလာတာတွေ့ရပါတယ်ဒေါအောင်ဆန်းစုကြည်ကိုတိုင်လျှက်စစ်ဓာအားစက်ရုံဖွင့်ပွဲတွေတက်ရောက်တာကိုကြည့်ရင်လျှက်စစ်ဓာအားရရှိရေးဟာဥတီချက်တစ်ခုဖြစ်နေတာသိရပါတယ
်လျှက်စစ်ဓာအားမလုံလောက်တာကိုဖြည့်ဆည်းဖို့အတွက်တရုတ်နိုင်ငံပိုင်လုပ်ငန်းစီကမဂါဝတ်1000ဝယ်ယူဖို့မြန်မာအစိုးရကစီစဉ်နေပါတယ်ဒီနှစ်ထဲမှာမဂါဝတ် 1600 လောက်လိုအပ်လိမ့်မယ်လို့ခန့်မှန်းထားတာမို့တရုတ်စီကဓာတ်အားဝယ်ယူဖို့စီစဉ်ရတာလို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလွန်ခဲ့တဲ့မေလကရှင်းပြပါတယ်။ကွမ်ဂျိုးအခြေစိုက်နိုင်ငံပိုင်တရုတ်တောင်ပိုင်းဓာတ်အားကုမ္ပဏီကဝယ်ယူมาဖြစ်ပါတယ်။ယူနန်ပြည်နယ်ဒုံတိုင်ကနေရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မိုင်းနယ်ဟိုပုံကယားပြည်နယ်လွိုင်ကော်နဲ့ပဲခူးတိုင်းကဖျားကြီးအထိပေးပို့မယ်လို့မျှော်လင့်ရပါတယ်။လျှက်စစ်ဓာတ်အားလိုရင်တရုတ်စီကဝယ်ယူပြီးပိုရှန်လာရင်တရုတ်ကိုရောင်းမဲ့အစီအစဉ်လို့ဆိုပါတယ်။နေဆမ်းမျိုးတွေကတော့ယူနန်ကလာတဲ့လျှက်စစ်ဓာတ်အားလိုင်းကိုတုံးနေကြတာကြားပြီးဖြစ်ပါတယ
်။တိဆောက်ရတာကြားပြီးမဲ့လေပတ်တဲ့စရိတ်သက်တာရာဟာရေအားရက်စစ်ဖြစ်လို့ရေကာရာစီမံကိန်းကိုတော့အစိုးရကလက်လွတ်မှာမဟုတ်ပါဘူး။ကျောက်ဆယ်ခရိုင်မြင့်ငယ်မြစ်ပေါ်ကရေရွာရေအားရက်စစ်ဟာမြန်မာပြည်မှာအကြီးဆုံးဖြစ်ပြီးမဂါဝတ်990ထုတ်လုပ်ပါတယ်။တရုတ်ကုမ္ပဏီကခုနဲ့စတင်တည်ဆောက်တာ900ကျားမှပြည်စီပါတယ်။တည်ဆောက်တဲ့ဖြစ်စဉ်အစဉ်အဆက်မှာဥရောပကုမ္ပဏီတွေပါဝင်လာတာလည်းရှိပါတယ်။မဂါဝတ်280ရှိတဲ့အထက်ရေရွာရေအားရက်စစ်ကိုတရုတ်၊ဂျာမန်၊ဂျပန်နဲ့ဆွစ်ကုမ္ပဏီတွေတည်ဆောက်နေတာ3နှစ်အတွင်းပြည်စီမယ်လို့ခန့်မှန်းထားပါတယ်။မဂါဝတ်900ကျော်ရှိတဲ့အလေရေရွာရေအားရက်စစ်ကိုလည်းနော်ဝေးကုမ္ပဏီတစ်ခုကအကောင့်ထည့်ဖို့အစီအစဉ်ရှိကြောင်းသိရပါတယ
်လျှက်စစ်ဓာတ်အားစီမံကိန်းနဲ့ပတ်သက်ပြီးတိုင်ကြားစာအများအပြားရရှိတဲ့အတွက်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကိုအဂတိလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကပြီးခဲ့တဲ့ဇူလိုင်လမှဝင်ရောက်စစ်ဆေးပြီးစာရွက်စရန်အများအပြားသိမ်းယူသွားကြောင်းဇူလိုင်လ22ရက်နေ့ထုတ်အေယာဝတီသတင်းမှာဖော်ပြထားပါတယ်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဟာအဂတိလိုက်စားတဲ့နေရာမှာအစင်လာကြီးမားတယ်လို့လဲဆိုပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကွမ်လုံမြို့နယ်မှာကွမ်လုံရေကာတာတန်ရန်မြို့နယ်ကနောင်ဖာရေကာတာမိုင်းမောမြို့နယ်ကမန်တောင်ရေကာတာရှမ်းပြည်နယ်တောင်ပိုင်းကမိုင်းတုံခေါ်တာဆန်းရေကာတာကယားပြည်နယ်ဘော်ခဲမြို့နယ်ကရွာသိရေကာတာနဲ့ကရင်ပြည်နယ်လိုင်းပွဲမြို့နယ်ကဟာကြီးရေကာတာတို့ကိုကန့်ကွက်နေကြတာဖြစ်ပါတယ်။
တန်လင်းမြစ်တစ်လျှောက်ရေအားရက်စစ်တိဆောက်မဲ့အစိုးရအစီအစဉ်ကိုဒေသခံတွေကန့်ကွက်နေတာကြားပါပြီ။ Hydro China Corporation, Three Gorges Corporation, China Henry Group, ထိုင်းနိုင်ငံက EGAT International နဲ့မြန်မာပြည်က Asia World နဲ့ရွှေတောင်ကုမ္ပဏီတို့ပါဝင်မယ်လို့သိရပါတယ်။လက်စစ်တအမေဂါဝတ်1500ကျော်ထုတ်လုပ်မယ်လို့ကမှန်းပါတယ်။မြန်မာပြည်မှာရေအားရက်စစ်အကြီးအသေးပေါင်း29ခုရှိပြီး6ခုကတိဆောက်နေသေးဖြစ်ပါလေ။ရေအားရက်စစ်တိဆောက်ချိန်ဟာ၄နှစ်ကနေ10နှစ်အထိကြာတတ်ပါသေး။ဒါကြောင့်ရေတိုလိုအပ်ချက်ကိုရေအားရက်စစ်ကမဖြည့်ဆည်းနိုင်ပါဘူး။ဒီနေ့ထဲမှာမီဂါဝတ်6000လောက်လိုအပ်နေပြီမဲ့3000လောက်သာထုတ်လုပ်နိုင်တာမို့ဓာတ်ငွေရေကိုတင်သွင်းရမယ်အခြေအနေရောက်လာပါလေ။ရန်ကုန်တိုင်းဒေသကြီးမှာတောင်ပြီးအလုံးအလောက်မရသေးပါဘူး။ရန်ကုန်တိုင်းဒေသကြီးမှာကျွေးရပေါင်း2000ကျော်ရှိတဲ့အနေနဲ့NLD အစိုးရတက်လာချိန်မှာမျက်စိမီမရတဲ့ကြေးရွာ1000ကျော်ရှိပါလေ။ကျန်ရှိနေတဲ့ကြေးရွာတွေကိုမီးပေးဖို့အတွက် ဒါအားလိုက်တွေ့တန်းလာတာလွန်ခဲ့တဲ့နှစ်လေက60ရာခိုင်နှုန်းပြည့်စည်ပါတယ်ခင်ဗျာ